ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းဟာဆိုးရင်ရတဲ့အခြေအနေမှာဆက်ပြီးရှိနေပေမဲ့နိုင်ငံတွင်းတချို့နေရာတွေမှာလော့ကဒေါင်းချကန့်သတ်မှုတွေအလုပ်ဖြစ်တဲ့လက္ခဏာတွေ့နေရတယ်လို့ဂျာမနီကူးစက်ရောဂါထိန်းချုပ်ရေးဆိုင်ရာဌာနရောဘတ်ကလပ်အင်စတီကျူ့အကြီးအကဲလိုတယ်ဝီလာကပြောပါတယ်။ဂျာမနီနိုင်ငံမှာဒီရောဂါကူးစက်မှုတိုးလာတာကိုထိန်းချုပ်နိုင်မှုအတွက်နိုဝင်ဘာလဆန်းကစပြီးတင်းကျပ်တဲ့ကန့်သတ်မှုတွေလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ကျောင်းတွေနဲ့ဈေးဆန်တွေမှာအပတခြားစားတောက်ဆန်တွေအပန်းဖြေနေရာတွေနဲ့အရက်ဘားတွေအလုံးကိုပိတ်ထားရတာပါ။ဒါကြောင့်အခုဆုံးသတင်းတစ်ပတ်လောက်ကူးစက်မှုတိုးလာတာမရှိဘူးလို့မစ္စတာကလပ်ကသတင်းတောက်တွေကိုပြောပါတယ်။အခုလိုကန့်သတ်မှုချထားခြင်းကတော့ဂျာမနီဝန်ကြီးချုပ်အန်ဂယ်လာ မာကယ်ကနိုဝင်ဘာလတစ်လလုံးထားရှိမှာဖြစ်ပြီးဒီဇင်ဘာခရစ်စမတ်အားလိုက်ရဲ့အတွက်တချို့ကန့်သတ်မှုတွေကိုဖြေလျှော့ပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောခဲ့တာပါ။ဂျာမနီမှာဒီရောဂါကူးစက်ခံသူ၈သိန်းခွဲကျော်နဲ့သေဆုံးရသူက1,300ကျော်ရှိပါတယ်။